မနေ့ကတတိပဌာန်းတရားတွေကိုရိုးရိုးသေးသေးရှုပွားအားထုတ်တဲ့ပုဂ္ဂိုလ်များရရှိနိုင်တဲ့ဝိပဿနာဉာဏ်ဖြစ်ပုံလေးတွေကိုဘုန်းကြီးမနေ့ကဝါကျဖြေခဲ့တကယ်သီလစင်ကြယ်ပြီးတော့စင်ကြယ်တဲ့သီလအခြေခံပြီးရိုးရိုးသေးသေးနဲ့ဆရာသမားညွှန်ကြားတဲ့အတိုင်းသာလိုက်နာပြီးတော့ရှုပွားအားထုတ်သွားလို့ရှိရင်ခုပြောတဲ့သဘာဝလက္ခဏာလို့ခေါ်တဲ့ရုပ်သဘောနာမ်သဘောကြီးရှင်းရှင်းလင်းလင်းတွေ့နေမှာအဲ့ဒီကနေပြီးတော့သင်္ခတလက္ခဏာခေါ်တဲ့ယုံနာရဲ့ဥပတိဖြင့်ဖြစ်တည်ပြည့်အနေအားဖြင့်ဥပတိဖြင့်သဘောတွေကိုရှင်းရှင်းလင်းလင်းသိနေလိမ့်မယ်ဒီတဲ့တမာရီတရားကြီးအကောင်ထက်တန်စွာရလာလို့ရှင်တမင်ညာလက္ခဏာလို့ခေါ်တဲ့ယုံနာတရားတွေရဲ့ဖြစ်မှုပြတ်မှုသဘောတွေတဘောရည်တရားသိနေနေဒါကြောင့်မနေ့ကဒီယုံနာနှစ်ပါးပေါ်ကအထင်ရှားဖြစ်ပေါ်လာတဲ့အာယုန်တိုင်းကိုမလွတ်အောင်ရိုးရိုးသေးသေးရှုပွားအားထုတ်လို့ယုံသဘောနံသဘောလေးတွေရဲ့ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောလေးတွေကိုညံတဲ့ဝင်လာပြီးထိုင်မဲရှုရှုရပ်ပဲရှုရှုသွားရင်မဲရှုရှုလျောင်းရင်မဲရှုရှုမြင်ကြိုက်မှာဖြစ်စေကြားကြိုက်နံကြိုက်စားကြိုက်တွေ့ထိကြိုက်စိတ်ကူးကြိုက်မှာဖြစ်စေအာယုဒွာရစုံတိုင်းစုံတိုင်းကိုတတိဥစည်းတဲ့စိတ်ကလေးနဲ့ရှုကြည့်နေရင်အရှုကံအာယုံရုပ်သဘောနဲ့ရှုသိနေတဲ့နံသဘောအဲ့ဒီရုပ်နဲ့နံနှစ်ပါးရဲ့ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်သဘောကိုရှင်းရှင်းလင်းလင်းယောဂီဉာဏ်နဲ့သိနေလေအဲ့ဒီဉာဏ်ကိုဥဒယပယလို့ခေါ်တယ်ပါညာနေနေဖြစ်ပြက်ကိုတည်တဲ့ညာဘာကိုတည်တဲ့ညာအဲ့ဒီဥရိယဗျာညာဖြစ်မှုပြက်မှုသဘောလေးတွေကိုယောဂီသိနေပြီပေါ်လာတဲ့မြအာယုန်တိုင်းပေါ့ဉာဏ်ကကြားကနံကစားကတွေ့ထိကဓွာရနဲ့အာယုန်ဆုံကဆုံကပစ္စုပန်တဲ့တဲ့လေယောဂီပုဂ္ဂိုလ်ဟာရှုနေတဲ့အခါကျတော့အဲ့ဒီမှာရှုကံအာယုံရောရှုသည့်စိတ်ကလေးရောပေါ်လာလိုက်ပြောက်သွားလိုက်သိလိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်သိလိုက်ပြောင်းလိုက်အဲ့ဒီသဘောတွေကြီးတဲ့တွေ့နေပြီဆိုတော့မြတ်စွာဘုရားကသဗ္ဗေသင်္ခါရာအနိစ္စာမြတ်စွာဘုရားကယုံနာဓမ္မသင်္ခါရတရားတွေကိုမြဲတယ်ဟောသလားမမြဲဘူးဟောသလားမမြဲပါဘူးအခုယောဂီကခန္ဓာဉာဏ်စိုက်ပြီးပေါ်ခိုက်အာယုံကိုရှုနေတဲ့အခါမြဲတာတွေ့နေသလားမမြဲတာတွေ့နေသလားမမြဲပါဘူးဒီလိုဆိုရင်ခုမိမိအာထုတ်နေတဲ့တရားတွေဟာဘုရားဟောတရားအစစ်အမှန်မဟုတ်ပေဘူးလားဘုရားဟောနဲ့အခုကိုတွင်းနေရောကန့်ညီရလားအဲ့ဒီလိုကန့်ညီနေတာတွေ့ရတော့ဝမ်းသာမလားဝမ်းနေမလားသိဝမ်းသာတာပေါ့မြတ်စွာဘုရားကသဗ္ဗေသင်္ခါရာအနိစ္စာယုတ်တရားနံတရားတွေမမြဲဘောနဲ့အခုမိမိကိုယ်နိုင်မမြဲတာတွေကိုသူပြောလူပြောမဟုတ်ဘူးဘုန်းကြီးတွေဟောလို့သိတာမဟုတ်ဘူးဘုန်းကြီးတွေကဓမ္မဂတိကပုဂ္ဂိုလ်တွေကဘာမဆိုယုတ်တရားတွေလည်းဖြစ်ပြက်နံတရားတွေလည်းဖြစ်ပြက်အကုန်လုံးဖြစ်ပြက်ဆိုတာနဲ့ကိုဖြစ်ပြက်သိနေတာမဟုတ်ဘူးအခုခန္ဓာညာဆိုင်ပြီးတော့ကိုယ်တိုင်ရှုနေရင်းနဲ့ပဲတကယ်ကိုပေါ်ပြီးပြောက်ဖြစ်ပြီးပြက်သွားတဲ့သဘောကိုညာနဲ့တွေ့တာအဲဒီမှာစက္ခုကရဏီညာနာကရဏီညာမျက်စိနဲ့မြင်တာအဲ့လိုညာနဲ့မြင်နေပြီဆိုတော့ဘုရားဟောနေအခုကိုယ်တွင်းနဲ့ကိုက်ညီနေတော့ဝမ်းသာမှုဆိုတဲ့ပီတိတွေမဖြစ်ဘူးလားအဲ့ဒီမှာပီတိတွေဖြစ်တယ် အဲ့ဒီပီတိမှာခௌတကံပီတိခဏိကံပီတိအောက်ကံတိကံပီတိဥပ္ပေကံပီတိဖရဏပီတိပီတိဘယ်နှမျိုးလဲ5မျိုးအဲ့ဒီမှာယောဂီပုဂ္ဂိုလ်ရဲ့ပီတိအားကောင်းရင်ကောင်းသလောက်ပဲခௌတကံပီတိမိမိရဲ့ပီတိကအင်မတန်မှအားသေးတယ်ဆိုရင်ကတော့ဖြင့်ဘုန်းကြီးတို့ယောဂီများချက်သိမွေးခြင်းနေဖြင့်အဲ့ဒီမှာစေတမွေငင်းလေးတခါလေးထားသွားနှစ်သိမ့်ဝမ်းမြောက်မှုလေးခဏိကပီတိဒီတဲ့အာကောင်းရင်တစ်ချိန်မကဘူးနှစ်ချိန်သုံးချိန်ဆင်းငါဆင်းငါစေတမွေငင်းလေးထားသွားအဲ့ဒါပီတိရဲ့သဘောဘာရဲ့သဘောလေးလဲဒီတဲ့အာကောင်းလို့ရှိရင်တကောလုံးလွှမ်းခြုံသွားတော့မလောက်ပဲစေတမွေငင်းလေးကတကောလုံးကိုစေတမွေငင်းလေးထားသွားအာကောင်းလို့လားအာမကောင်းလို့လားအာကောင်းလို့ဒီတဲ့အာကောင်းတဲ့ပုဂ္ဂိုလ်ကြတော့ဥပ္ပေကပီတိခန္ဓာကိုယ်ကြီးဟာပေါ်ပြီးအပေါ်ကိုကြွတ်တက်နေတယ်လို့ပဲမိမိကြမ်းနဲ့တထွားတမိုက်တထောင်လွတ်နေတယ်လို့ပဲဒီပီတိတွေဒီဥရိယဗျာဉာဏ်ကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်မှာဖြစ်နေတဲ့ပီတိခုယောဂီများကိုယ်တိုင်ဒီလိုခံစားဘူးသလားမခံစားသေးဘူးလားကိုယ့်အကူဆုံးဖြတ်ဘုန်းကြီးတို့အဆုံးဖြတ်ပေးမှာမဟုတ်ဘူးဉာဏ်ကိုဘုန်းကြီးတို့အဆုံးဖြတ်မပေးဘူးကိုယ်တိုင်ဆုံးဖြတ်ကိုယ်တိုင်ကိုယ်တွေ့ကိုကိုယ့်အကူသိဘုန်းကြီးတို့ကဘုရားဟောတာကိုပြောနေတာဒီလိုဉာဏ်ရောက်ရင်ဒီလိုအတွေ့တွေဒီလိုပီတိတွေဖြစ်နိုင်မယ်လို့ပြောတာငါရောဖြစ်ခဲ့သလားကိုယ့်ဟာကိုယ်ပြန်စီဒီလိုဖြစ်ပြီးပြီလားမဖြစ်သေးဘူးလားကိုယ့်ဟာကိုယ်ပြန်ပြီးဝေဖန်သုံးသပ်ပါဒါတွေကကိုယ်ရင်သုံးသပ်ကြည့်ရမယ်ဟာအဲ့ဒီတော့အခုပီတိတဘောကြီးခန္ဓာကိုယ်ကြီးကြွားပြီးတော့ကြမ်းနဲ့လွတ်နေတယ်လို့ပဲတထွားတရောင်တမိုက်စသည်ဖြင့်လွတ်နေတယ်လို့ပဲခန္ဓာကိုယ်ကြီးအထိုင်ပြီးရှုမှတ်နေတဲ့အခါမှာလည်းဒီတိုင်းပဲစင်းညာလျှောက်ပြီးရှုမှတ်နေတဲ့ခါမှာလေဒီတိုင်းပဲအောက်ကိုကျန်းနေကိုထိတယ်ကိုမထင်ဘူးနောက်ဆုံးအိယာဘုံမှာလဲလျောင်းပြီးတော့ရှုနေတဲ့ကိုဟာအိယာဘုံမှာတခါတည်းတထွားတရောင်တမိုက်လွတ်နေအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ဟာပီတိရဲ့ဒီမှာအာကောင်းရင်အာကောင်းသလောက်ခန္ဓာကိုလေးနေတာလားပေါ့နေတာလားပေါ့ပြီးကြွတက်နေတယ်ဖရဏပီတိရဲ့ဒီချက်အာကောင်းလို့ရှိရင်ယောဂီတို့မှိတ်ထားတဲ့မျက်စိလေးတောင်မဖွင့်ញင်တော့အမှတ်လွတ်ချင်တယ်လားမလွတ်ချင်ဘူးလားလုံးဝမလွတ်ချင်တော့မှိတ်ထားတဲ့မျက်လုံးလေးကိုမဖွင့်ញင်တော့ဟိုကတရားတဏှာကြီးပြည့်သွားပြီသို့မဟုတ်ကိုးနာကြီးထိုးသွားပြီယောဂီတွေပြန်ကုန်ပြီကိုမပြန်ချင်သေးဘူးရှုမှတ်မှုကိုမလွတ်ချင်ဆက်ပြီးရှုမှတ်နေတယ်ဟိုကစွန်းစားအုံပေါင်းကြီးခောက်နေပြီကိုတရားမဖြုတ်ချင်သေးဘူးအမှတ်တွေကောင်းနေတာကဲကိုရောအဲ့ဒီလောက်ထိအောင်ကိုရဲ့အမှတ်တတိတွေကောင်းခဲ့ဘူးသလားမကောင်းသေးဘူးလားပြန်ပြီးတော့သုံးသက်ကြည့်ဖို့မလိုဘူးလားဒီညာဟာဥဒယဘယညာမဲရှိသေးတယ်ဘာညာလဲဥဒယဘယညာနံပါတ်၄ပဲရှိသေးတယ်အထက်ချက်ကိုဉာဏ်နဲ့အများကြီးကြံနေတယ်။ဒီဉာဏ်လောက်လေးတောင်ဒီလောက်ချမ်းသာနေရင်ကဲကြည့်နိဗ္ဗာန်ချမ်းသာဆိုတာဘယ်လောက်ချမ်းသာမလဲလို့မှန်းဆကြည့်ရင်မသိနိုင်ဘူးလား။မှန်းဆကြည့်ရင်သိနိုင်တယ်။အခုဒီဥရိယဘယဉာဏ်လောက်ကိုပဲမျက်စိမဖွင့်ကြံတော့အောင်ချမ်းသာတယ်။ဟိုကစွန်းစားအုံမောင်ကြီးခောက်နေပြီမစားကြံတော့သမင်းကကောင်းသလားတရားကကောင်းသလားဆိုတော့အဲ့ဒီမှာသွားတွေ့နေတယ်။ဘုန်းကြီးပြောပြောနေဘူးပါလား။တရားကောင်းရင်အစာမကောင်းဘူးဆိုတော့ဘုန်းကြီးပြောပြောနေတယ်။အစာကောင်းနေရင်လေတရားမကောင်းသေးဘူးပြောတယ်။စားရတာပါဠိစာစာမိန်လိုက်တာဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမကောင်းသေးဘူး။တရားအမှတ်တကယ်ကောင်းပြီဆိုရင်ဘလောက်ကောင်းတာတွေနဲ့ကြွေကြွေအစံကောင်းသေးရလားမကောင်းတော့ဘာရတာမှမရှိတော့မှတ်စိတ်ပဲရှိတော့တယ်ဘာရတာမှမရှိတော့ဝိုင်းရင်ဝိုင်းနေတာပဲသိတော့တယ်ဒ တချောင်းဝါလိုက်ပြတ်သွားလိုက်တချောင်းဝါလိုက်ပြတ်သွားလိုက်တချောင်းဝါလိုက်ပြတ်သွားလိုက်ဒါပဲအဖြစ်ပြက်ပဲသိနေတယ်သူကဘာမှကိုအဲ့ဒီထဲမှာအရသာခြူတာချင်တာငန်းတာဆက်တာစိတ်နဲ့ဘာမှမသိတော့အကုန်လုံးပဲခြူတာနဲ့ခြူပြီးပြက်စိတ်နာနဲ့စိတ်ပြီးပြက်ငန်းနဲ့ငန်းပြီးပြက်ပူလဲပူပြီးပြက်ပဲဒါပဲဒီသဘောပဲယောဂီပုဂ္ဂိုလ်သိတာအဲ့ဒီလိုအမှတ်ကောင်းနေပြီဆိုရင်အစာတွေလုံးဝမကောင်းတော့ဘူးအခုဒီပရဏပီတိဆိုတဲ့တခါနဲ့ပီတိဖြစ်နေပြီဆိုရင်လူကတိမ်မွေ့မိထားတဲ့မျက်စိကမဖွင့်ညာဘူးတဏှာကြီးမသိတာမဟုတ်ဘူးတဏှာကြီးထိုးသွားတယ်ဖြည့်တယ်မဖြုတ်ချင်ဘူးအမှတ်ကောင်းဘူးဆက်ပြီးတော့မှတ်ချင်းနေတာအခုယောဂီပုဂ္ဂိုလ်များတဏှာကြီးဒင်းဒင်းမခောက်သေးဘူးနာကြီးကဖွင့်ဖွင့်မျက်စိကဖွင့်ဖွင့်ကြည့်နေရနာကြီးကမထိုးသေးဘူးကိုယ်အခင်းကဖြုတ်ချင်နေပြီရုပ်ချင်နေဟုတ်ပါကြည့်ဥရိယဘုရားညံလောက်ကလေးရှိသေးတယ်ဘလောက်အမှန်ကောင်းနေလဲဆိုအပြုတ်ချင်းအခုတဏှာကြီးကိုတမနစ်လေးတောင်အပိုမခံဘူးဒင်းဆိုတာနဲ့ဟိုမှာနိုင်ရမဆုံးသေးဘူးကွာဥချနေပြီအခုဒီဥရိယဘုရားညံကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဟာနိုင်ရင်ချားလို့လေပဲချားတယ်ဒါပဲသိလိုက်တယ်ဆက်ပြီးအမှတ်ကမြဲနေတာမလွတ်ချင်တော့နောက်တစ်ချိန်ယောဂီတို့တရားထိုင်ဖို့တက်လာတယ်သိတယ်ကိုယ်လည်းမှတ်နေတော့မယ်မှတ်လို့ကောင်းတော့မယ်အဲ့ဒီလူကိုရှုမှတ်မှုကကောင်းနေတာမဖွင့်ရင်တော့ဒါပရဏပီတိခေါ်တယ်။အဲ့ဒီလူဘုန်းကြီးတို့ယောဂီများကြီးဒီဥရိယဘုရားညံကိုရောက်နေပြီဆိုရင်ဒီနှစ်သိမ့်ဝါမြောက်မှုပီတိတွေမဖြစ်ဘူးလား။ပီတိတွေဖြစ်ပြီးတော့မှတ်စိတ်ကြီးတဲ့မြဲနေတော့လေပဲစိတ်တွေကညံ့နှွမ်းနေသလားစင်ကြယ်နေသလား။မနေ့ကပြောတဲ့အတိုင်းစိတ်တွေစင်ကြယ်တော့သွေးတွေဘာဖြစ်လဲ။ကြည်လင်လာတဲ့ခါကျတော့ခန္ဓာကိုယ်ကမှောင်နေသလားအလင်းရောင်တွေထွက်နေသလားမိမိခန္ဓာကမိမိအလင်းရောင်တွေပြန်ထွက်နေမြတ်စွာဘုရားတကိုးတော်ဤဒီပြပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဒီမှာရောင်ကြီးတော်ဤ6ပါးကွန်မျိုးနေတယ်ဆိုတာဒီတိုင်းပဲဒါမြတ်စွာဘုရားရဲ့တဏ္ဍာမှာစိတ်တွေရောသွေးတွေရောကြည်လင်ပြီးတော့တခါလေးရောင်ကြီးတော်ဤလွတ်နေတယ်ဘုရားကြီးတို့တရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာလေဒီလိုတတိတမာတိတွေအကောင်စိတ်တွေစင်ကြယ်နေပြီဆိုရင်အဲ့ဒီယောဂီရဲ့အရေးစင်းနေရာကြည်လင်တက်တယ်ညမှာမီးပြက်တဲ့အခါမျိုးမှာပုံပြီးသိတာထင်ရှားတယ်အဲ့ဒီလောက်အမှတ်တွေကောင်းပြီးတော့ဘာကိလေသာမှမဝင်တော့ဘူးမှတ်စိတ်ကြီးတဲ့စင်ကြယ်နေတဲ့ယောဂီပုဂ္ဂိုလ်ဟာသူခန်းနေတခြားအခန်းကပုဂ္ဂိုလ်ကကြည့်လိုက်အဲ့ဒီအခန်းမီးထွန်းထားတယ်လို့ထင်ရတယ်။မှန်ကွက်ကလင်းနေတာကိုတွေ့ရတယ်ဒုက္ခ။ကိုယ်ခန်းမှာမှောင်ပိနေပြီမြင်အဲ့ဒီအခန်းကမီးမြန်ထွန်းထားသလားထင်ရတယ်။ဒါဘာကြောင့်လဲဆိုရင်သူ့ရဲ့ခန္ဓာကိုယ်ကနေပြီးတော့အရေးစင်းတွေကအပြင်းမှအလင်းတွေထွက်နေတာ။ဒါကြောင့်မို့ဘုန်းကြီးတို့ဩဝါဒဆိုတဲ့အလင်းရောင်လေးတခါတလေအဝေးကနေပြီးတော့ကိုယ်စီထိုးထားတယ်လို့တခါတည်းဟာမှာဟိုးဆလိုက်မီးမောင်းကြီးနဲ့အင်မတန်ကားကောင်းအားကောင်းတဲ့ဆလိုက်မီးမောင်းကြီးနဲ့ထိုးထားတယ်လို့ပဲကိုတယောက်ထဲကိုပန့်ဝန်းကျင်နေအကုန်လုံးကမှောင်ပိနေပြီမြေကိုနေရာတကူတဲ့အကုန်လုံးလင်းနေတယ်တခါတည်းဟာမှာကိုခန္ဓာကိုယ်စီကနေပြီးတော့ပြင်ကိုပြန့်နေတဲ့အတွက်ကြောင့်မို့ပန့်ဝန်းကျင်တကူလုံးလင်းနေတယ်အဲ့ဒီလိုလင်းရောင်နေနောက်ပြီးတော့ရှုမှတ်တဲ့ခံမှန်လေးပင်အရှုခံအာယုရောရှုစိတ်ကလေးရဲ့ဒီမှာပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြတ်သွားလိုက်အကုန်လုံးကိုဒီခါနဲ့မမြဲတာတွေမြင်းနေတယ်။ဒါလေးတင်လားဆိုတော့စောစောပိုင်းကဘုန်းကြီးတို့ယောဂီများတရားရှုရတဲ့ခံမှန်မလွတ်အောင်အထူးကြောင်းကြဆိုင်ပြီးရှုနေတဲ့အထဲကကိုကမမှတ်နိုင်တာတွေများအခုယောဂီပုဂ္ဂိုလ်ဒီဥရိယဘုရားညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ကြတော့ပင်နိုင်ဖြစ်တဲ့ဒီကမ္မထံဖောင်းမှုပိန်မှုအာယုံလေးကိုလည်းပဲရှုနေတယ်ဖောင်းတာလေးပေါ်လိုက်မှတ်လိုက်ပြတ်သွားလိုက်ပိန်တာလေးပေါ်လိုက်မှတ်လိုက်ပြတ်အဲဒီလိုမှတ်နေတဲ့အထက်ကဝေဒနာလေးပေါ်လိုက်ရင်လည်းဝေဒနာလေးပေါ်မှာသွားမှတ်ရဖြစ်နေတယ်မျက်နှာပေါ်မှာရိုးရွားရွားနဲ့စစ်စစ်နဲ့ချိုးချိုးစစ်စစ်နဲ့ဖြစ်နေရင်လည်းအဲဒီပုံမှာမှတ်ရကလေးဖြစ်နေတယ်ဘေးကအတန်အာယုံလေးကြားလိုက်ရင်လေဟောကြားတာလေးကိုမှတ်ပြီးဖြစ်သွားတယ်။အမှတ်တွေလွတ်တာလားမလွတ်တာလား။သူ့ရဲ့မှတ်ဉာဏ်လေးထက်မြက်တာလားမထက်မြက်တာလား။ထက်မြက်တာအကုန်လိုက်သိနေတယ်။ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ခုညာမဆိုင်ဝိုင်းကြီးတွေရှိတယ်။ညာမဆိုင်ဝိုင်းကြီးတွေရှိတဲ့အခါမှာဆိုင်ဝိုင်းကိုတီးတဲ့အလေကောင်က ဆိုင်ဝင်းတီးတဲ့ပုဂ္ဂိုလ်ပေါ့ဘုန်းကြီးတို့ညမအခွန်နဲ့ခွန်ရင်ရွာစားပေါ့အဲ့ဒီပုဂ္ဂိုလ်ကဆိုင်ဝန်းကြီးကိုတီးတဲ့အခါမှာသူ့ရဲ့ဘုံလုံးလေးတွေဟာလုံးပေါင်းများစွာပဲသူတီးတာကမျက်နှာလှဲ့တာကပရိသတ်ရှိတဲ့ဘက်ကိုမျက်နှာလှဲ့တာဒါပေမဲ့သူ့ရဲ့နောက်ကျောထီအောင်ဘုံလုံးလေးတွေမရှိဘူးလားကဲသူ့ရဲ့ဒီမှာသူတီးခွက်အတိုင်းပဲတီးတဲ့အခါမှာတခါတရံရှေ့ကဘုံလုံးလေးတွေဘေးကဘုံလုံးလေးတွေတီးတယ်လို့နောက်ကျောဘက်မှာရှိတဲ့ဘုံလုံးလေးတွေကိုရောမတီးရဘူးလားမတီးရပါဘူးလေကြည့်နေစရာလိုသေးလားမလိုသူ့ရဲ့တီးခွက်အတိုင်းပဲလဲကြည့်စရာမလိုဘဲနဲ့တခါလေတွဲပြီးတည်သွားနိုင်တယ်ရှေ့ကဘုံလုံးနဲ့နောက်ကဘုံလုံးနဲ့တွဲပြီးအခုဒီဥရယဘုရားညံရောက်လို့အမှတ်ကောင်းနေတဲ့ပုဂ္ဂိုလ်ဟာပင်တိုင်းအာယုံကိုလည်းမလွတ်ဘူးဘေးကပေါ်လာတဲ့အာယုံကိုရောလွတ်သေးရလားကဲမလွတ်အောင်အဲ့ဒီလောက်ထိအောင်ရှုမှတ်နိုင်တယ်မှတ်ညာနေကောင်းတယ်ဒီလိုထက်မြက်တာအကုန်လုံးကိုလိုက်သိနေတယ်ပေါ့ဗျာအဲ့လိုဆိုတော့ကိုကိုကိုကိုသိကိုဟုံနေပြီလို့ထင်ရတတ်တယ်။အဲ့ဒီမှာပီတိတွေစောစောကပြောရဖြစ်အဲ့ဒီကနေပြီးတော့ပီတိတွေဖြစ်တဲ့အခါမှာယောဂီပုဂ္ဂိုလ်ကကိုကိုကိုခန္ဓာကိုယ်ကြီးကြွန့်ပြီးတော့အပေါ်ကိုမြောက်နေတယ်လို့ထင်ရတော့ကိုဟာဇန်နေပဲရနေတယ်လို့လို့အပိန်ကျင်နေရနေတယ်လို့လို့ကိုကိုကိုအထင်သေးလာတာလားအထင်ကြီးလာတာလားထင်ကြီးလာတာကိုကိုကိုကိုတော်တော်ထင်ကြီးလာတယ်။ဒါလောက်တင်ရအရသာတွေတွေ့ခန္ဓာကိုယ်ကြီးအပေါ်ကိုကြွပြီးတက်နေတယ်၊ကျန်းနဲ့လွတ်နေတယ်၊မြေကြီးနဲ့မထီတော့ဘူးဆိုတော့တကယ်တော့လေအထင်ကြီးလောက်เสียပါပဲ။အဲ့ဒီလိုကိုခန္ဓာကိုယ်ကအပေါ်ကိုကြွပြီးတက်နေတဲ့အခါကျကိုကိုကိုတရားတွေပြည့်စုံနေတယ်လို့လို့ဘာလို့လို့စိတ်ကထင်လာပြီးတော့အဲ့ဒီမှာရှုမှတ်မှုတွေလွတ်လွတ်နေတတ်တယ်တဲ့အဲ့ဒီမှာအဲ့ဒီလိုရှုမှတ်မှုတွေဒါလေးနဲ့တာယာနေတာပေါ့သဘောကျကျဉ်းနဲ့နေတယ်။ရှေ့ကိုတရားမတက်ဘူးတဲ့။ဒီဥရိယဘုရားညာဒါကိုဘုန်းကြီးတို့ယောဂီညာတရားအကောင်းလို့ထင်နေပေမဲ့တကယ်ကိုညာသဘောနဲ့စစ်ဆေးကြည့်လိုက်ရင် तू ဟာညာရဲ့အဖြစ်သမားအဖြစ်တွေပဲ तू ဟာ။ရှေ့ကိုတရားတွေမတိုးတက်အောင်ဒါလေးနဲ့ကျဉ်းနဲ့နေရင်ရှေ့မဲ့ညာဖွညာထိအောင်ရပါဦးမလား။ဒါကိုပဲသူကမဉ္ဇဉ်ပူညာနိဗ္ဗာန်လို့ထင်နေရင်ဒါနဲ့လမ်းဆုံးသွားတတ်တယ်။ဒါကြောင့်မို့သူဟာဥပ္ပကိလေသာလို့ခေါ်တယ်။ဝိပဿနာရင်ညစ်ညူးကြောင်းတရားတဲ့။ဘာညစ်ညူးကြောင်းနေလဲ။ညစ်ညူးကြောင်းတရားတဲ့ရှေ့ကိုမတိုးတက်တာကိုသူကဒါလေးကိုတာယာနေမှာဆိုအဲ့ဒါကိုကမ္မဋ္ဌာန်းဆရာအရေးမကြည့်ဘူးလား။အတွေ့အကြုံရင့်ကျက်ဖို့မလိုဘူးလား။ကမ္မဋ္ဌာန်းဆရာအတွေ့အကြုံမရှိတဲ့ကမ္မဋ္ဌာန်းဆရာမျိုးနဲ့သွားတွေ့ရင်ကိုယ့်ကိုမြှောက်ပင့်ပေးလိုက်ရင်တွတ်တွတ်ခါတော့ဖြစ်သွားတတ်တယ်။ကိုယ့်ကိုအထင်ကြီးပြီးတော့အဓိမာနဗာမာနတဲ့လေ။လွန်လွန်ကဲကဲကိုမာနတွေဖြစ်သွားတာ။ကိုယ့်ဟာကိုယ့်ကိုဘာမှအရှိန်တတ်လို့မရတော့အကုန်လုံးကသူများတဲ့တာရည်တဲ့ပဲ။ငါတရားသူတွေရနေပြီငါကသောတပန်ဖြစ်နေပြီငါတဂရကံငါနာကံငါယဟန္တာငါတကယ်ကိုတရားတွေပြည့်စုံနေပြီလို့ကိုကိုကိုအထင်ကြီးသွားတာတည်းဘဝင်မြင့်သွားတာတည်းအဲ့ဒါဆရာသမားကောင်းတဲ့တွေ့ဖို့မလိုအပ်ဘူးလားတကယ်တရားကိုရိုးရိုးတည်တည်ကြိုးကြိုးဆန်းဆန်းအားထုတ်ခြင်းရင်ဆရာသမားကောင်းကိုရွေးပါတာမန်ဟာလေးတွေကိုလျှောက်ပြီးမရွေးပါနဲ့သမ္မာတရားအတန်လေးနဲ့ဟောပြောနေတာလေးနဲ့ဟောကောင်းပြောကောင်းလေးနဲ့သိပြီကျင့်တတ်မနေပါနဲ့တကယ်ကိုဉာဏ်တွေကိုပြည့်ပြည့်ပြင်းပြင်းသိကျင်လို့ရှိရင်အတွေ့အကြုံရင့်ကျက်ပြီးဖြစ်တဲ့ဆရာကောင်းတမန်ကောင်းမိခိုးဖို့မလိုအပ်ဘူးလားစောစောကပြောတယ်ပီတိတွေဥပ္ပေကပီတိပရဏပီတိဆိုတဲ့ပီတိတွေနှစ်သိမ့်ဝမ်းမြောက်မှုတွေဖြစ်ပြီးခန္ဓာကိုယ်ကြီးကြွတ်နေပြီဆိုတော့ဘုန်းကြီးတို့ယောဂီများကိုရောစိတ်ရောဆင်းရဲသေးရလားကိုစိတ်နှစ်ပါးမငြိမ်အေးဘူးလားဗျာပတ္တိကိုရောစိတ်ရောကိုငြိမ်အေးနေတော့ဒုက္ခစိတ်ရောမချမ်းသာဘူးလားချမ်းသာလိုက်တာတရားရှုမှတ်နေရတာဟိုတုန်းကစပြီးအာထုစအခုယောဂီတို့ကိုယ်တိုင်တရားဝင်ပြီးအာထုနေတာစိတ်တွေကမတည်ငြိမ်စိတ်တွေကမတည်ငြိမ်တဲ့အခါကျတော့ဟောဝေဒနာတွေခန္ဓာကိုယ်ကြီးကမဖောက်ပြန်ဘူးလား ဖောက်ပြန်ပြီးတော့ဝေဒနာတွေဆင်းရဲတဲ့ဝေဒနာတွေထင်ရှားတော့ဟောကိုယ်လည်းဆင်းရဲစိတ်ရောမဆင်းရဲဘူးလား တရားတွေအာထုတ်နေရတာနာယီကလည်းပဲမပြည့်နိုင်နာယီကလည်းမပြည့်နိုင်နာယီပဲတခါလည်းဖွင့်ကြည့်နေရအခုယောဂီတို့ကတော့လွတ်လွတ်လပ်လပ်ဖွင့်ကြည့်နိုင်တာပေါ့ဘုန်းကြီးကလည်းဟိုတုန်းကတော့ဒီမှာအချိန်ပေးပြီးတော့ယောဂီတို့ကိုမဆောင်ရှောက်နိုင်တော့ခေါ်တော့ကတော့ဘုန်းကြီးဟာတစ်ချိန်လုံးယောဂီတို့နဲ့အတူတူရှိတယ်။အမြဲတမ်းယောဂီတို့နဲ့အတူတူရှိတယ်။မျက်စိလေးဖွင့်နေတယ်ရှေ့ကဆရာတော်ကထိုင်နေတော့မဖွင့်ရဲဘူး။ဟိုဘက်ဒီဘက်လေးပြင်းကျင်တယ်ရှေ့ကဆရာတော်ကိုယ်တိုင်ထိုင်နေတော့မပြင်းရဲဘူး။အဲ့ဒီလိုနဲ့အောင်ဤသိခံပြီးအာထုတ်တော့ကြာတော့စိတ်တည်ငြိမ်မှုလေးတွေမရဘူးလား။ဝေဒနာတွေကိုရောခံနိုင်ရဲ့မရှိပေဘူးလား။အလေးအကျက်တွေရပြီးတော့ဟောအထိုင်တွေကိုလည်းပဲထိုင်ပြီးရှုမှတ်နိုင်တယ်။တခါနဲ့အကုန်လုံးဖြစ်ပေါ်လာတဲ့ဝေဒနာတွေကိုလည်းသိခံနိုင်တယ်အဲ့ဒီလိုဖြစ်လာ။ဒီရှင်းရနေပြီဆရာသမားကိုယ်တိုင်အချိန်ပြည့်ထိုင်ပြီးပြေးနိုင်ရင်စောင့်ရှောက်ပြေးနိုင်ရင်တော့မြန်မြန်ကြီးတတိသမားလေးတွေဖြစ်လွယ်ပါလေ။အခုတော့ဘုန်းကြီးတို့ကအချိန်ပြည့်စောင့်ရှောက်မပြေးနိုင်တော့အခုယောဂီပုဂ္ဂိုလ်ကဖွင့်ကျင်ရင်လည်းမျက်စိမျက်လုံးလေးမှေ့ကြည့်တာတော့မဟုတ်ဘူးမျက်လုံးကိုပြုတ်ပြဲပြီးကြည့်လိုက်တယ်မှုတ်တက်ပြီးကြည့်လိုက်မျက်စိဖွင့်ကြည့်ရင်ဩလိုသေးတာပဲဆိုပြန်ပြီးမှေ့လိုက်တယ်မှေ့လို့သူ့စိတ်ထဲတော့ကြာပြီထင်တာတကယ်တော့တစ်မိနစ်နှစ်မိနစ်ပဲရှိသေးတယ်ပြန်ဖွင့်ပြန်ပြီသူကအဲဒီလိုနဲ့နိုင်ပြန်ဖွင့်ကြည့်နိုင်ရည်ရလဲသူ့ကိုတခါလဲပညာပြရှေ့ကိုမတိုးတော့အဲဒီလိုတော့အခုဒီမှာပိဋိပတ်တိတွေဒုက္ခဆိုတဲ့ချမ်းသာမှုတွေကိုယ်စိတ်နှပန်းရောအကုန်ချမ်းသာနေပြီဆိုတော့ငြင်းအေးနေပြီဆိုတော့နာယီမြန်ဖွင့်ကြည့်စရာလိုသေးလားတဏှာကြီးကုံသွားလို့လည်းဖြုတ်ချင်စိတ်မရှိဘူးနှစ်နာယီကုံသွားလို့လည်းဖြုတ်ချင်စိတ်မရှိဘူးသုံးနာယီကုံသွားလို့လည်းတရားဖြုတ်ချင်စိတ်မရှိဘူးအဲ့ဒီလောက်ထီအောင်တရားမှတ်တွေကောင်းလားတရားမှတ်တွေအေးအေးချမ်းချမ်းကောင်းလားအခုယောဂီတော့မိမိဟာအဲ့ဒီလောက်ထီအောင်တရားရဲ့အရာသာလေးကိုခံစားရပြီလားမိမိကိုယ်ကိုမိမိပြန်ပြီးမေးတယ်နော်မမေးတယ်မို့လားမေးတယ်ပါဗျာပြန်ပြီးမေးတယ်မာလေတပည့်တော်ညံစင်ပဲညံစင်ရောက်ပြီလေလို့မေးတာတဲ့ကိုဒီတရားချမ်းသာလေးတွေခံစားရပြီလားလို့ပြန်ပြီးမေးတယ်မာလေကိုဝေဖန်တယ်မာလေကိုသုံးသပ်တယ်မာရစ်တွေကိုမတွေ့ပါနဲ့ကိုရဲ့အနေထားကိုကိုဟာကိုပြန်ကြည့်ပါကိုရဲ့ရှုမှတ်နေတဲ့အခါမှာအာယုံမစိတ်ငြဲမငြဲကိုကိုဟာကိုသုံးသပ်ပါအယုံပန်းစိတ်မမြဲသေးဘူးဆိုရင်ကိုယ့်ရဲ့တတိတမားတွေအားတွေမကောင်းသေးဘူး။အယုံမစိတ်ငြင်းနေပြီ၊ဓမ္မယုံမှလည်းမှတ်နေတယ်၊အဆောင်မှလည်းမှတ်နေတယ်၊အမှတ်တရ။နောက်စွန့်စားတဲ့နေရာမှလည်းမှတ်မိနေတယ်၊ရေချိုးတဲ့နေရာမှလည်းအမှတ်ကလေးတွေပါလာပြီဆိုရင်တတိတမားတွေအားတွေနဲတာလား၊အားကောင်းတာလား။အားကောင်းလာပြီဆိုရင်ဒီဘက်ကဝိပဿနာဉာဏ်နေဖြစ်ဖို့ကြီးတယ်ပဲ။အခုအဲ့ဒီလိုနဲ့ဘုန်းကြီးတို့ယောဂီများစူးစမ်းရှုမှတ်တဲ့အခါကျတော့ကိုယ်စိတ်နှစ်ပါးငြိမ်အေးပြီးတော့ကာယပတ္တိစိတ်တပတ္တိကိုယ်စိတ်တည်ငြိမ်အေးပြီးတော့ဒုက္ခသိက္ခူချမ်းသာအဲ့လိုချမ်းသာနေတဲ့အတွက်ကြောင့်လည်းကိုနိဗ္ဗာန်မျက်မှောက်ပြုနေပြီလို့စိတ်ကအထင်ရောက်သွားတတ်တယ်စံအားထုတ်ဆိုတာကချမ်းသာသလားဆင်းရဲသလားဝေဒနာတွေနဲ့လုံးကြရိုက်ပြီးနာယီများများပြေပါစေဆုတောင်းပါနာယီများများပြေပါစေဆိုတော့ပြန်ပြီးတတိပေါ်လာဘုန်းကြီးမဟာစီသာသနာရိပ်သာမှာတရားပြနေတော့ယောဂီတွေကလည်းအမှန်တရားတွေဘုန်းကြီးတို့ယောဂီတွေသိဉာဏ်ပြတဲ့အခါဘုန်းကြီးဟာတနေ့လုံးတရားဆရာတယ်ဆွမ်းစားခြင်းဘုန်းကြီးဆွမ်းစားသွားရေမှုချူအဲ့ဒီအချိန်လေးကိုခဏနားလေ12နာရီတနာရီဆိုတရားပြန်တရားပွဲနဲ့နောက်ဆက်ပြီးတော့ဆက်ရခန္တလေး12နာရီတောင်ဘုန်းကြီးကြောမဆန့်ရ12နာရီတရားထိုင်နေချိန်ဘုန်းကြီးတက်သွားပြီးအဲ့ဒီမှာတရားဆက်ပြရတရားဟောချိန်မှာပြန်ပြီးကိုယ်လှည့်ဆိုရင်ကိုယ်တိုင်တက်ဟောလိုက်မဟောရင်သူများလှည့်ဆိုရင်ကိုယ်ဆင်းလာတရားပွဲပြီးတာနဲ့ဘုန်းကြီးဆက်ပြီးတော့တခါသွားပြီးတရားဆက်ရညနေ9နာရီမှာကိုယ်တရားဖြုတ်သူတို့ဖြုတ်ကိုယ်လည်းဆင်းတခါလေမပြီးသေးဘူးမကုန်သေးဘူးဆိုရင်ညနေ6နာရီတခါပြန်တက်အဲ့ဒီလောက်တိအောင်ယောဂီတွေပုံများခဲ့တယ်ဘုန်းကြီးတို့မနာခဲ့ရဓမ္မယုံမောင်ကကိုစောစောကပြောတဲ့အတိုင်းယောဂီတွေတရားထိုင်နေဘုန်းကြီးအမြဲရှိ အဲ့ဒီလိုဆိုတော့ယောဂီလေးတယောက်ကတရားပွဲပြီးချိန်ပေါ့အဲ့ဒီမှာဘုန်းကြီးပဲတရားဟောတာပါဘုန်းကြီးအဲ့ဒီမှာစင်တိုက်ဆက်တိုက်ဒီလိုပဲဟောပေးနေတယ်ဟောပေးနေရင်လည်းပဲတရားဆက်ပြီးတော့တရားဆက်တယ်တရားဆက်တော့ယောဂီကရှေ့ကဘုန်းကြီးတရားဆင်နေတာဆိုတော့သူ့နေရာကရှေ့ပိုင်းကြပြီမဲ့သူနောက်မှာသွားပြီးတော့သွားထိုင်နေပေါ့နောက်ပိုင်းမှာသွားထိုင်နေသွားထိုင်ပြီးတော့တရားဟောလို့အဲ့ဒီမှာယောဂီက9နာရီပေါ့တင်းတင်း9နာရီထိုးတာ9နာရီထိုးတော့အဲ့ဒီယောဂီတက္ကမတယောက်ကထားပြီးတော့အောင်းပြီးအောင်းပြီးနဲ့နောက်ကနေအော်ပါလေရောအော်တော့အောင်းပြီးအောင်းပြီးအော်တော့ရှေ့ရပုဂ္ဂိုလ်တွေလည်းရှေ့ဥချမ်းမဲ့တန်လန်ကနောက်လေကြည့်ဘေးကကြည့်သူ့ဝိုင်းကြည့်ကြအဲ့ဒီမှာဝိုင်းကြည့်တော့မှသူကမျက်စိဖွင့်ကြည့်ဖွင့်လိုက်တော့ဟိုမှာအကုန်လုံးကသူ့ဝိုင်းကြည့်တော့သူကသူရှက်သွားတာအဲ့ဒီမှာတခါလဲရှေ့ဥချပြီးခေါင်းကိုမထောင်တော့သူရှက်ဘုန်းကြီးလည်းအသာလေးနေလိုက်တယ်သူအဲ့ဒီယောဂီကိုမှတ်သားထားလိုက်တယ်ဘယ်ယောဂီလဲဆိုတော့ကြည့်ပြီးမှတ်ထားလိုက်တယ်မှတ်ထားပြီးတော့ဒီတိုင်းပဲဆက်ပြီးကိုလှုပ်ဆရာချီတာလို့လုတ်ပြီးတဲ့ခါကြတော့မှအဲ့ဒီယောဂီတွေ9နာရီအဆောင်ပြန်ကြပေါ့အဲ့ဒီမှာဒီအဲ့ဒီယောဂီလေးပဲခေါင်းကိုမထောင်ဘူးကိုယ်ကကြီးဝင့်နေတယ်နောက်မှသူ့ဟာသူ့အသာလေးထားသွားတာသူများတွေကဆင့်သွားလို့နောက်ပိုင်းကြမှာသူထားသွားဘုန်းကြီးကတော့ဒီမှာတရားဆင့်နေရတုံးပဲတရားအဲ့ဒီအတုတ်ကုံမှာဘုန်းကြီးကထားပြန်သွားအဲ့ဒီလို့ဆိုတော့အဲ့ဒီယောဂီကိုဘုန်းကြီးကဒီနေ့သူ့ကိုခေါ်ချိန်လည်းမရှိဘူးသူကလည်းပြီးပြီးသားဆိုတော့နောက်ရကြမှာခေါ်တဲ့တရားဆစ်ဖို့တရားလျှောက်ဖို့ခေါ်တဲ့အခါကျတော့မနေ့က9နာရီထိုးတဲ့အချိန်ကယောဂီဘာတွေကိုအောင်မြင်လို့အောင်မြင်လို့ဩတာလဲဆိုတော့ဟဲ့ဒီယောဂီကျောင်းဆရာမပဋိမ့်ဘက်ကအဲ့ဒီဆရာမအောင်မြင်ဆိုတော့တပည့်တော်ဖျားတရားအထုတ်လိုက်ဝေဒနာတွေတက်လိုက်တာဗျာရဲ့ဆက်ဆက်ပဲလေဝေဒနာတွေကတက်စိတ်တွေကထွက်ဝေဒနာရရတက်တော့တရားလေးတဏှာကြီးတဏှာကြီးဆိုတာကိုယ့်အတွက်သေလောက်အောင်ကြိုးစားရတယ်။အဲ့ဒါနဲ့ဒီပြီးတော့တဏှာတဏှာကြီးထိုးတိုင်းတဏှာကြီးဒင်းဒင်းလို့ထိုးလိုက်ရင်ဒီပြီးတော့အောင်မီအောင်မီစိတ်ထဲရပေါ့။တဏှာကြီးအောင်သွားပြီပေါ့သူ။အောင်မီအောင်မီဒီလိုစိတ်ထဲရအပြဲတမ်းပဲဗျာတဲ့အဲ့ဒါ။အဲ့ဒီနေ့ကတော့တဲ့အဲ့ဒီအချိန်ကတော့အရှင်ဘုရားကလည်းရှေ့ကထိုင်းနေတယ်ငုတ်တုတ်။ဒီပြီးတော့လည်းဝေဒနာလေးတက်လိုက်တာဗျာ။လုံးလည်းမလုံးရဲ့ဝေနာတွေကလည်းတက်ပြင်းပြင်းထန်ထန်ဖြစ်အဲ့ဒီအချိန်မှာနာယီလည်းထိုးစေခြင်းနေတာစိတ်ကအဲ့ဒီလိုထိုးစေခြင်းနေတဲ့အချိန်မှာနာယီကဒင်းလို့ထိုးလိုက်ဟောဝမ်းပါလေအဲ့ဒီမှာတပြည့်တော့စိတ်လို့ကိုယ်လို့အတ္တမှာထွက်သွားတယ်အောင်းမီအောင်းမီစိတ်လို့ကိုယ်လို့အတ္တမှာထွက်သွားတယ်သိကိုပျော်သွားတယ်ဘောသူအဲ့ဒီမှာအဲ့လိုဖြစ်သွားတာပါဗျာဒါကြောင့်မို့ကူတရားအမှတ်မကောင်းခင်တုန်းကနာယီကိုပဲစောင့်နေရတခါလဲတနာယီလေးအောင်သွားလိုက်အောင်မိပေါ့အခုဒီဥရိယဘယဉဏ်ကိုရောက်လို့ပိဋိပတ်တိဒုက္ခဆိုတဲ့ချမ်းသာဒုတွေကိုရနေတဲ့ပုဂ္ဂိုလ်ကြတော့နာယီကိုစောင့်စရာလိုသေးလားမလိုတော့သိချမ်းသာနေတဲ့ခါကျတော့ကိုကိုကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနေရတယ်လို့စိတ်แท้မှာအဲ့ဒီလိုဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်แท้မှာတခါလဲခံစားပါကိုကိုကိုနိဗ္ဗာန်မျက်မှောက်ပြုနေပြီငါနိဗ္ဗာန်ချမ်းသာရနေပြီမချမ်းသာဘူးချမ်းသာနိဗ္ဗာန်ချမ်းသာရနေပြီလို့ကိုကိုကိုအထင်ကြီးသွားတတ်တယ်အဲလိုအထင်ကြီးပြီးသိတ်ချမ်းသာအဲလိုချမ်းသာလာတဲ့အခါကလည်းကြတော့ဘာတွေဖြစ်လာလဲဆိုတော့ဟောဩဘာတိစေဝညာနေစာပိဋိယာစာဝိကံပတိပတတိယံဒုခေစေဝယေဟိစေတံဘဝေဒေတိအတိမောက္ခေသဗ္ဗကဟေဥပါထာနေသကံပတိဥပိ္ခာဝဇ္ဇနာယာသဥပိ္ခာယနိကန္တိယဩဘာတိစေဝဖြစ်ပေါ်လာသောအလင်းရောင်ကြောင့်၎င်းဘုန်းကြီးတို့ယောဂီဟာဒီဥရိယဘုရားညာရောက်ပြီဆိုရင်ဒီမှာအလင်းရောင်နေဖြစ်တယ်ညာနေသထဲမြဲလျင်းမြန်သောညာကြောင့်၎င်းဟောညာနေရလေမှတ်သိမှုတွေကအင်မတန်ကိုထဲမြဲနေတယ်ညာနေစာထဲမြဲလျင်းမြန်သောညာကြောင့်၎င်းပိတိယာစာနှင့်သိအာရဟုပိတိကြောင့်၎င်းစိတ်တန်စိတ်သည်ဝမ်မှတ်သည်မူသောတဲ့ဘာဝနာစိတ်သည်ဝိကံပတိလှူရှာပျက်စီးတတ်ပါ၏အဲဒီလိုကောင်းနေပြန်တော့လေမိမိရဲ့မှတ်စိတ်တွေလှူရှာပြီးတော့ပျက်စီးတတ်တယ်ကိုကိုကိုအထင်ကြီးပြီးတော့ နောက်ပတ္တိယကိုစိတ်ငြိမ်အေးမှုကြောင့်၎င်းဒုက္ခေစေဝါစိတ်ချမ်းသာမှုဝမ်းသာမှုကြောင့်၎င်းယေဟီခြင်းအကြောင်းနှစ်ပါးတို့ကြောင့်လေဘေစိတ်တန်စိတ်သည်ပဝေတေတိလှူရှားပျက်စီးတတ်ပါ၏အဲဒီမှာကိုစိတ်ငြိမ်အေးချမ်းသာနေတဲ့အတွက်ကြောင့်ငါဟာနိဗ္ဗာန်ကိုရနေပြီမျက်မှောက်ပြုနေပြီဆိုပြီးတော့လေဘေဝမ်းမြောက်ဝမ်းသာမှုတွေလွန်ကဲပြီးတော့အမှတ်တွေမလွတ်နိုင်ဘူးလားမဆိတ်တွေလွတ်နေတယ်အဲ့ဒီလိုမဆိတ်တွေလွတ်ယုံနေလားဆိုတော့ဘုန်းကြီးတို့စကားတွေလည်းပြောခြင်းနေတတ်တယ်ကိုကတရားတွေထူးထူးခြားခြားတွေ့လို့လားမတွေ့လို့လားတရားအရာသာကိုကိုယ်တိုင်ချမ်းချမ်းသာသာမခံစားရရလို့လားခံစားရလို့လားအဲ့လိုခံစားရတဲ့အခါကလည်းကြတော့အဲ့ဒီပုဂ္ဂိုလ်ဟာသိချမ်းသာတော့ကိုတရားရဲ့အရာသာခံစားနေရတာကိုသူတော်ဘာကိုလည်းသိစေခြင်းတဲ့စိတ်တည်းမဖြစ်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအတိမောက္ခေသအလွန်ကြည်လင်သောတရားတရားကြောင့်၎င်းတရားတရားတွေထက်လာတာလားတုံသွားတာလားအဲ့ဒီလောက်တရားအရာသာမဖြုတ်ချင်လောက်အောင်တရားအမှတ်တွေကောင်းဘုန်းကြီးပြောနေရှိပါတယ်ယောဂီများအခုစရောက်စမှုစိတ်တည်းမတည်ငြိမ်လို့ယောဂီပင်ပန်းဆင်းရဲပေမဲ့အဲ့ဒီပင်မဆင်းရဲမှုရဲ့ရင်းစားကိုပြန်ရပါလိမ့်မယ်ကြိုးစားအားထုတ်ပါလို့ဘုန်းကြီးပြောလေးရှိတယ်ဒီဥရိယဘုရားညာရပြီဆိုရင်စိုးစိုးကအားထုတ်ခဲ့တဲ့ပင်မဆင်းရဲဓာရီရဲ့ရင်းစားပြန်မရဘူးလားသိချမ်းသာတာမလှုပ်ချင်တော့အောင်မဖြုတ်ချင်တော့အောင်မထချင်တော့အောင်အမှတ်မလှုပ်ချင်တော့အောင်အဲ့ဒီလောက်တည်းအောင်ချမ်းသာနေတာကိုဟိုတုန်းကကြတော့လေထွက်ပြေးခြင်းလောက်အောင်ကြောင်းကြီးကိုမကြည့်ခြင်းလောက်အောင်နောက်ဆုံးခဲနဲ့ကိုပောက်ချင်လောက်အောင်ဒါရီရယ်ဘုန်းကြီးကအပူပြောနေတယ်လို့မထင်နဲ့တော့ဘုန်းကြီးကိုယ်တိုင်ဒါကိုတွေးနေပြောနေတာဘုန်းကြီးမဟာစီရိတ်တံမာနေတော့ကပောက်ဖို့တကကြီးတယောက်ဘုန်းကြီးကိုအတ်ထားတာသူ့သမီးလေးကကျူရှင်ဆရာမသမီးလေးကတရားတွေအားထုတ်လို့တရားတွေအခုလို့တရားအရာသာတွေတွေ့တော့အဖေကိုဒီတရားအရာသာတွေခံစားစေချင်တာကိုယ်တိုင်တရားအရသာတွေ့ရင်ကိုယ်အင်မတန်လေးစားကိုယ်အင်မတန်ချစ်တဲ့ကိုယ်မိဘတွေရောဒီအရသာမျိုးမတွေ့စေခြင်းမူလားမခံစားစေခြင်းမူလားဗါတဲ့အရသာကောင်းကောင်းလေးစားရရင်ချစ်မြတ်လို့တဲ့ပုဂ္ဂိုလ်ကိုဒီအရသာကောင်းကောင်းလေးကြွေးစေစားစေခြင်းလေဆိုတာလို့တရားအရသာလေးတွေ့နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ကျေးဇူးရှိတဲ့မိဘမိမိရဲ့သားသမီးမိမိရဲ့ဆွေမျိုးမိမိရဲ့ဆရာသမားစတဲ့ပုဂ္ဂိုလ်တွေကိုလည်းဒီတရားအရာသာတွေမခံစားစေခြင်းမို့လားအဲ့ဒီဆရာမလေးဟာသူ့တရားအရာသာတွေကောင်းကောင်းကြီးခံစားရတော့သူ့ဖေကိုဒီတရားအရာသာတွေခံစားစေခြင်းနဲ့အတွက်အဖေကိုမရအရာချော့မော့ခေါ်အဖေကိုပြုစုအဖေကိုလှုပ်ကြွေးအဲ့ဒီမှာအဖေတရားအထုတ်အောင်ကြိုးစားပြီးတော့ရိတ်တန်ရောက်တော့ဘုန်းကြီးနာမှာအပ်ထားတယ်ဘုန်းကြီးကအကုန်လုံးယောဂီတွေပုံမှန်အမြဲတမ်းစောင့်ရှောက်တတ်တဲ့အတွက်ကြောင့်ဘုန်းကြီးစီကိုအတ်ထားကြ။ဘုန်းကြီးနေတဲ့ကြောင်းမှာပဲလမ်းလာပို့ကြလေရှိတယ်။အဲ့ဒီလိုဆိုတော့တရားကြီးကတရားအထုတ်။တရားထုတ်တဲ့ခါမှာအိမ်မှာတော့ဘယ်ချိန်ထိအောင်အိပ်တယ်ပဲမသိဘူးပေါ့။ဒီကြတော့သူအေးမောရဘူးပေါ့။အေးမောရတော့တရားထိုင်တဲ့နေရာဓမ္မယုံရောက်ပြီဆိုရင်သူကပထမတော့ဒီလိုတင်မလင်ခွေလေးထိုင်နေနောက်ကျဒူးနှောင်းထောင်ဒုနှချောင်းထောင်ပြီးအဲ့ဒီဒူးကိုဖဲ့ပြီးတော့အဲ့ဒီမှာဒူးချာကောင်းတင်ပြီးအိတ်တာအဲ့လိုဒူးချာကောင်းညံ့ညံ့ပြီးအိတ်တော့ယောဂီစောင့်နေကိုတော်ကတခါလဲလှက်ပါသူကလဲဟိုတခါလဲထိုင်စောင့်နေနိုင်တာမဟုတ်ဘူးတုံးချာဟိုဟာလောက်ရတင်ဟာလောက်ရကျောင်းဝေယဝဆဆိုတာရှင်းအဲ့လိုရှင်းရင်းကနေလှက်ပါကြည့်တခါကြီးအိတ်နေတာတွေ့ရင်အသာလေးသွားလိုက်ပြီးတခါကြီးကိုပုတ်ပြီးနှိုးရံနှိုးပြီးတင်မလင်ခွေထိုင်ခိုင်းခါလေးကိုတခါလဲခါကြီးကုန်းနေရင်ခါကိုပုတ်လိုက်တယ်ခါပုတ်လိုက်ခါကိုဆန့်အဲ့လိုထိုင်ခန်းအဲ့လိုထိုင်ခန်းပြီးပြန်ထိုင်ပြန်ထိုင်တော့အဲ့ဒီအဆောင်မှာနေတဲ့ယောဂီစောင့်တဲ့ဦးဇင်းလေးကသူကသွားရင်ဖနက်ကတရှက်ရှက်နဲ့ညီးနေတာသူဖနက်ကတရားငြိမ့်နေတော့ဆိုတော့အတန်တရားတိတ်ဆိတ်နေတော့သူဖနက်တန်ကြားလာရှက်ရှက်ရှက်ရှက်နဲ့အဲ့ဒီကိုတော့အတန်ပြောက်သွားပြီဆိုရင်တခါကြီးကဒုနှချောင်းပြန်ထောင်များအဲ့လိုပြန်ထောင်ပြီးတော့ဒူးဖက်ပြီးတော့အဲ့လိုအိပ်ပြန်ရောဒူးပေါ်မေးတင်ပြီဟုတ်ကတော့လေးပြန်လာပြန်ပြန်ပုတ်နှိုးလိုက်ပြန်အဲ့လိုကိုအဲ့ဒီလိုနဲ့ဒီတက္ကရာကြီးကပေါ့ဖို့တက္ကရာကြီးကပေပြီးတော့ဆယ်ရက်ပြည့်အောင်ပေနေရတာဒုက္ခမြတ် တခါလေဝေဒနာတွေကတက်စိတ်တွေကထွက်စိတ်ကမတည်ငြိမ်ပင်ကပင်မကိုရောစိတ်ရောပင်မအဲ့လိုဆိုတော့ဒီကိုတော်လေးမကျေနပ်လင်လည်းမဖြစ်ဘူးဒီရိတ်တာတဲ့လမ်းနေတာဆိုတော့အဲ့ဒါနဲ့ဆယ်ရဲ့ပြည့်တော့သူကသူ့အိယာနေရာလေးခောက်သိမ်းပြီးတော့သူ့ပစ္စည်းလေးတွေအိတ်လေးတွေထည့်သူမိဖြစ်တဲ့ပုဂ္ဂိုလ်ကညံ့နေကြတော့ဒီလိုပေါ့သူ့ရဲ့လုပ်ငန်းကိန်းငန်းကွင်ကပြန်လာပြန်လာပြီးတော့ဖွဲ့စီဝင်လာတော့အဖေဖေကဒီနေ့ပြင်ဆင်ထားတာတို့တော့အဖေဘာလုပ်တာလဲဒီနေ့ဆယ်ရဲ့ပြည့်ပြီလေပြန်တော့မယ်ဖေဆယ်ရဲ့တောင်ပြည့်သူမိလေးကချော့ရှာလာဖေဆယ်ရဲ့တောင်ရနေပြီအဖေတရားကြီးကောင်းတော့မှာအဖေဆယ်ရဲ့တောင်ရနေပြီဆယ်ရဲ့ဆိုတာနေရမှာမဟုတ်ပင်အဖေသမာဓိတွေရတော့မှာသမာဓိတွေရပြီဆိုရင်တရားကြီးကသိကောင်းမှာပဲဖေနေပါအောင်ပေါ့နေပါအောင်သူမိကချော့မော့ချော့မော့ပေါ့လေဒီကရက်ဘုန်းကြီးစီလက်လာလျှောက်ဆရာတော်ဖေတပည့်တို့အဖေကိုတားပေးပါတားပေးပါအောင်ပေါ့အဲ့လိုနဲ့ချော့မော့ပြီးတခါဘုန်းကြီးစီနဲ့ကိုကြီးတောင်းပေါ့ဒါပေမဲ့လို့သူ့သမီးကချော့မော့ပြီးတော့ပြောတဲ့အခါနောက်ကြတော့လည်းစိတ်လဲလာစိတ်လဲလာတော့သူနေဖို့စိတ်စင်ဟိုစဉ်းစားရတာပေါ့အဲ့လိုစဉ်းစားပေမဲ့သူဘာပြောလဲဆိုတော့ပထမညင်းတဲ့အချိန်ကသူဘာပြောလဲဆိုတော့ငါတဲ့ဟိုဘက်ကတရားထိုင်မှုအချက်ပေးခောက်ရင်ငါတိတ်ငိုချင်တာပဲတရားထိုင်မှုရောက်ပါအချက်ပြီးခောက်တန်ချင်ငိုချင်တာတဲ့အဲ့ဒီပုံပေါ်တကကြီးဒါဘုန်းကြီးကိုရွေးတွေပြောနေတာနော်အဲ့ဒီမှာငိုချင်တာတဲ့အဲ့ဒီကကြီးဟုတ်တာပေါ့အခုဘုန်းကြီးတို့တရားကြည့်ဒီမှာအခုကိုရင်လေးတွေအချက်ပြီးခောက်တယ်တချို့ယောဂီတွေကအောင်မဲကိုရင်လေးတွေဟိုအချက်ပြီးခောက်တော့ပထမတော့သူကမပင်ပန်းသေးပဲဟိုရောက်စဆိုအောင်ကိုရင်လေးတွေကဟိုမှာနော်အချက်ပြီးတုတ်ခောက်တယ်ဘာလုပ်တယ်ဆိုအောင်မဲလှမ်းပြီးတော့လက်အုပ်လေးများချီးလို့ជីညိုးနေတာជីညိုးနေတာအခုတရားလဲအားထုတ်လို့၄-၅ရက်လဲရရောဝေဒနာတွေကခွိတက်တော့ဒီကိုရင်နေကိုမကြည့်ချင်တော့ဒီကိုရင်နာရင်မကြည့်ဘူးထင်တယ်ခဏခဏလာခေါ့အဲ့ဒီလိုဖြစ်အခုလည်းပဲအဲ့ဒီပေါက်ဖို့တကကြီးကသူကတုံခေါက်တန်ကြရင်ငိုချင်တာလေသူပြောတာ၃ချက်အဲ့ဒီမှာဥမောက်ဒီလိုသူအချက်ပေးတန်ချောင်းခေါက်ရင်ငါငိုချင်တာနောက်ပြီးတော့သွားရင်ဓမ္မယုံသွားရတယ်မတော်ကြင်မှာအချိန်တန်လို့မတော်ရင်လည်းဆောင်းကကိုတော့မောင်းထုတ်တော့မှာအဆောင်းကကိုတော့မောင်းထုတ်တော့မှာဆိုတော့မတော်လို့ကမဖြစ်ဘူးသွားရမှာသွားမဆိုတော့ဒီဓမ္မယုံကြီးမြင်တော့ငါဓမ္မယုံကြီးမြင်ခင်နဲ့ပေါက်ချင်တာအဲ့ဒီပေါက်ပေါ်တကကြီးဓမ္မယုံကြီးကိုကြည့်ကိုမကြည့်ချင်တော့ဓမ္မယုံကြီးမြင်ခင်နဲ့ပေါက်ချင်တာတဲ့အဲ့ဒီဘဝယောဂီဆောင်းနေကိုတော်လေးကိုတွေ့ရင်ငါတသိနဲ့ထိုးချင်ယောဂီဇံကိုယ်တော်လေးကိုလက်သီးနဲ့ထိုးခြင်းလို့တခါကြီးအဲ့ဒါကြောင့်ဝန်ကတော့မနေနိုင်တော့ဘူးဆိုပြီးပြောတာဒါပေမဲ့လို့သမီးလေးကဟိုလိုချောဒီလိုချောဟိုလိုပြောဒီလိုပြောနေနောက်ဆုံးကြတော့လည်းပဲနောက်ထပ်ဆယ်ရဲဆိုပြီးတော့ပေါ့လေဘေးအခုသမီးကဆုံးစည်းတီတောင်ဖြတ်ခဲ့ပြီဒီမှာပါညာပေါ့အဲ့ဒါနဲ့ကဲဒီလိုနဲ့ဆက်နေလေရဆုလို့ရင်းကတော့အဲ့စပြီတမာရီထူတော်စတမာရီမရခင်တော့ငါတော့ကိုရောစိတ်ရောမပင်ပန်းဘူးလားကဲဘုန်းကြီးတို့ယောဂီများရောအဲ့ဒီပေါ့ဖို့တကကြီးလို့ဖြစ်ကိုဖြစ်ခဲ့ကြမှာသိကြတယ်ပေါ့ဖို့တကကြီးလို့ဒါဖြစ်မယ်လို့တကယ်စိတ်တည်ငြိမ်မှုတမာရီရလို့အခုပြောတဲ့ဒီဥဒယဘယဖြစ်ပျက်ကိုသိတဲ့ဉာဏ်မျိုးရောက်သွားပြီဆိုရင်တရားဖြုတ်ချင်စိတ်ရောရှိသေးလားမိထားတဲ့မျက်စိလေးတောင်ဖွင့်ကြည့်ကျင်သေးရလားလုံးဝကမကြည့်ကျင်တော့နာယီထိုးနေတာလည်းမကြည့်ကျင်ဘူးယောဂီတွေထားသွားတာလည်းမပြန့်ကျင်ဘူးကိုယ့်ဟာကိုယ်ကိုအဲ့ဒီမှာတခါလည်းသိချမ်းသာအဲ့ဒီလောက်ချမ်းသာနေဆိုတော့ကိုယ်နဲ့သက်ဆိုင်ရာပုံကိုယ်တွေကိုလည်းပဲဒီတရားရဲ့အရာတာကိုကိုယ်လိုပဲမခံစားစေချင်ဘူးလားအဲ့ဒီတော့ခံစားစေချင်တော့တခါလည်းစိတ်ကူးနဲ့အင်္ဂမိပါရီကိုစိတ်ကူးနဲ့တရားအားထုတ်ဖို့တိုက်တွန်းနေမိတတ်တယ်။ဘာနဲ့တိုက်တွန်းတာလဲ။စိတ်ကူးနဲ့တော့ဒီမှာတရားလူကတော့ဒီမှာဓမ္မဝင်ထဲမှာတရားထိုင်နေတာ။စိတ်ကူးနဲ့အင်္ဂလူတွေကိုသွားခေါ်နေမိတတ်တယ်။ကိုယ်နဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေကိုတရားအားထုတ်ဖို့ဒီတစ်ခါနဲ့ပြောဆိုနေမိတတ်တယ်။ကိုယ့်ရဲ့တရားအတွေ့တွေကိုလည်းပဲပြောခြင်းဆိုခြင်းဟောပြောနေမိတတ်တယ်။အဲ့တော့မှတ်စိတ်တွေမလွတ်ဘူးလား။ဒါကိုပြောတာဝိကံပတိမှတ်စိတ်တွေလှုပ်ရှားပျက်စီးသွားတယ်တရားတွေဒီမှာသိချမ်းသာနေလို့သိကောင်းနေလို့ သူကဒီလိုကောင်းတဲ့တရားအရာသာတွေကိုအခြားအခြားကိုယ်နဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေကိုခံစားစေချင်တယ်။အဲဒီလိုတရားအရာသာတွေတွေ့တဲ့အခါကျတော့ကိုယ့်ကိုတရားရိပ်တာရောင်းအောင်ပို့ပေးတဲ့ပုဂ္ဂိုလ်ကိုလည်းကျေးဇူးတင်နေတတ်တယ်။ဘာဖြစ်နေလဲ။ရိပ်တာကိုပို့ပေးတဲ့ပုဂ္ဂိုလ်ကိုကျေးဇူးတင်နေတတ်တယ်။ကိုယ့်ကိုတရားပြပေးတဲ့ဆရာသမားပုံမှန်လည်းကျေးဇူးတင်နေတတ်တယ်။ဒီကျေးဇူးတွေငါဘယ်လိုဆက်ရပါမလဲ။ဆရာသမားရဲ့ကျေးဇူးတွေငါဘယ်လိုဆက်ရပါမလဲ။ခေါင်းပေါ်ပဲတင်ပြီးရွက်ထားရမလား။ပခုံးပေါ်ပဲထမ်းထားရမလား။ဆရာကိုယ့်ရဲ့ဆရာသမားကိုဒီလောက်တရားအရသာဒုတွေတွေ့အောင်တရားပြပေးတဲ့ဆရာသမားရဲ့ကျေးဇူးတွေကိုဘယ်လိုဆက်ရပါမလဲဆိုပြီးတော့စိတ်တွေကလှုပ်ရှားပြီးတော့ရှုမှတ်မှုတွေမလွတ်ပေဘူးလား။ပေးခြင်း၊ကမ်းခြင်း၊လှူခြင်း၊တန်းခြင်းစိတ်တွေလည်းပို့ပြီးတော့အားကောင်းနေတယ်တချို့ကိုဆောင်မှရှိတဲ့ကိုစားစရာတွေအင်္ဂါပို့ထားတာတွေကိုကလည်းမစားပြစ်ဘူးအဲ့ဒီမှာတခါတည်းတခြားတခြားယောဂီတွေကိုလိုက်လှူနေတတ်တယ်ဟာတခြားတခြားကိုရဲ့အဝတ်အစားတွေအသုံးဆောင်ပစ္စည်းတွေကိုလည်းဟိုလူပိုက်လိုက်ပေးဒီလူလိုက်ပေးပေးနေမိတတ်တယ်တခါတည်းကကိုမှကမရှိသေးဘူးမရှိဘဲနဲ့စိတ်ကူးနဲ့တခါတည်းလှူနေမိတတ်တယ်ကြောင်းနေဆောင်နေတတ်တယ်ဖျားတွေတည်နေတတ်တယ်အဲ့ဒီလိုဆိုရင်မှတ်စိတ်တွေပါဖြစ်နေလေလွန်နေပြီအဲ့ဒီမှာဒါသရတရားတွေတုံးနေတာလားထက်နေတာလားအဒီမောက္ခိစာလွန်ကြည်လင်းသောသရတရားကြောင့်၎င်းဘဂဟိအထူးကြောင့်ကြမဆက်ရဘင်းနှင့်ညီမြစွာအာထုံမှုဝိရိယကြောင့်၎င်းဒီဥရိယဘယဉ္ဇဉ်ရောက်နေတဲ့ပုဂ္ဂိုလ်ဟာအထူးမှတ်စရာအာယုံကိုကြောင့်ကြဆိုင်ပြီးအာထုဖို့လိုသေးလားမလိုတော့ဘူးကြောင့်ကြဆိုင်အာထုဖို့မလိုတော့ဘူးမျက်စိလေးမိတ်လိုက်ပြီဆိုရင်အယုံမစိတ်တခါတမ်းမိနေတာဈဉံသွားတော့မယ်ဆိုရင်လည်းတခါတမ်းမိနေတာထိုင်ရှုမှတ်မယ်ဆိုရင်လည်းပဲမတ်စရာအယုံရှာစရာမလိုတမ်းမိတာအဲ့ဒီမှာဝရိယကြောင်းကြဆိုင်မှုတွေဘာမှပြုစရာမလိုတော့ဘူးတဲ့ဥပ္ပထာနေစအာယုံ၌ပြေးဝင်၍သွားတဲ့ကဲ့သို့ထင်သောတတိ၎င်းတတိကရောအာသေးသလားအာကောင်းလားသလားဒီတော့တတိမြဲနေပြီဆိုတော့မတ်စိတ်တွေလွတ်သေးသလားမလွတ်တော့ဘူးလားမလွတ်တော့ဘူးအဲ့ဒီလောက်ထိအောင်ယောဂီပုဂ္ဂိုလ်ကဝရိယကလည်းကြောင်းကြဆိုင်စရာမလိုစတော့ကတော့မှတ်စရာအာယုံပြောင်းလို့ရှာလိုက်ရတာအခုရှာစရာလိုသေးရဲ့လားအခုယောဂီပုဂ္ဂိုလ်တွေတပြည့်တော်ကဖောင်းနာပိန်နာပြောက်ပါဖောင်းနာပိန်နာပြောက်သွားထိုင်နေထိတယ်ပြောင်းမှနေရသူကတရားတက်တယ်အောင်မင်းလားကြည့်နော်အခုဒီပုံစံနဲ့ဆိုရင်တရားတက်တာလားမတက်တာလားမစရာအာယုံကပျောက်စရာမှမရှိဘဲနဲ့ဒီမှာထင်ရှားနေတယ်ဒီမှာဥရိယဘယညာရောက်နေတဲ့ပုဂ္ဂိုလ်ဟာဘာမှကိုမှတ်စရာပျောက်မပျောက်ဘူးသူဟာနဲ့သူရှားစရာကိုမလိုကြောင်းကြဆိုင်ပြီးအထုတ်စရာရောလိုသေးလားဒီမှတ်စရာအာယုံပျောက်တယ်ဆိုတာအဲ့ဒီပုံမှာရှုမှတ်စိတ်ရောက်လို့လားမရောက်လို့လားရောက်အောင်မပို့နိုင်လို့မှတ်စရာအာယုံပျောက်ရောက်အောင်ပို့နိုင်ရင်ထင်ထင်ရှားရှားပဲအခုကြတော့ဒီမှာဝရိယရောတတိရောသိအားကောင်းပြီးတော့နေတော့အဲ့ဒီမှာအသိဉာဏ်တွေကတခါလေထက်မြက်နေတာအဲ့ဒီလိုဆိုတော့ဘုန်းကြီးတို့ယောဂီများတခါလေကိုယ်စိတ်တည်းကိုယ်ကိုကျဉ်းနှံပြီးတော့ကိုယ့်ကိုယ်ကိုတရားတွေတွေ့နေပြီဆိုပြီးတော့စိုးစိုးကပြောတဲ့အတိုင်းသဏ္ဍာန်တရားတွေထည့်ပြီးတော့ဘေးကပုဂ္ဂိုလ်တွေကိုကိုယ်တွေ့တဲ့တရားတွေကိုပြောခြင်းဟောခြင်းပြောဟောပြီးတော့စိတ်ကူးနဲ့ပြောဟောနေပြီဆိုရင်အမှတ်တွေပါဖြစ်ကုန်လေလွတ်ကုန်တတ်တယ်။နောက်ဥပေက္ခဝဆနာယသမှတ်စရာအာယုံကိုရှားကြံစရာမလိုဘူးတဲ့မရှာကြံရဘဲနဲ့အညင်အမြအညင်အမြဆင်ကျင်နိုင်တော့တဲ့ဥပေက္ခာယသဝိပဿနုပေက္ခာကြောင့်၎င်းမဆရာအာယုံတွေကိုရှာကြံနေစရာကိုမလိုဘူးတဲ့ဟိုကမဆရာအာယုံလေးပေါ်ဒီကမဆိတ်လေးမှတ်ဟိုကအာယုံလေးပေါ်မဆိတ်ကလေးမှတ်တယ်ဒီလိုပဲမှတ်နေဝေဒနာဆိုရင်ဟိုတော့ကဝေဒနာပေါ်ရင်ပြောင်းရတယ်ရွှေ့ရတယ်ထရတယ်ခုဒီဥရယဘယဉဏ်ရောက်နေတဲ့ယောဂီမှာကြတော့ဝေဒနာပေါ်လို့ပြောင်းเสียရွှေ့เสียလို့သေးလားဘာမှကိုပြောင်းရွှေ့เสียမလို့တော့ဘူးဒီဝေဒနာလေးရင်အဖြစ်ပြက်သဘောကြီးကောင်းကောင်းမရှုနိုင်ဘူးလားညာစိတ်ကိုရှုနိုင်ပြီးတော့အငြင်းမြထားပြီးတော့သူ့ဟာသူ့ဝေဒနာလေးရဲ့ဖြစ်ပြက်သဘောကိုမြင်အောင်ရှုနိုင်နေတယ်အဲ့လိုရှုနိုင်နေတဲ့အခါကျတော့ဒီတရားပေါ်မှာစိတ်ကိုသဘောကျနှစ်သက်နေတယ်ကိုတွေ့နေတဲ့တရားတွေဟာတကယ့်ကိုမတရားဖို့တရားနိဗ္ဗာန်တရားတွေပဲလို့ကိုကိုကိုအထင်ရောက်ပြီးတော့အဲ့ဒီကိုတွေ့တဲ့တရားပေါ်မှာနှစ်သက်သလားမနှစ်သက်ဘူးလားဒ ထိုင်တိုင်းထိုင်တိုင်းရှုတိုင်းရှုတိုင်းဒီအရသာကိုပဲသိချင်တွေ့ချင်နေတော့တယ်အဲ့ဒါတရားပေါ်မှာနှစ်သက်မှုဆိုတဲ့ဏ္ကန်တိလို့ခေါ်တယ်ပါတယ်လေဏ္ကန်တိဆိုတာဒီတရားပေါ်မှာကန့်ညိနေတာဘယ်ပေါ်မှာကန့်ညိနေတာလဲအေးကိုတွေ့နေတဲ့ကိုချမ်းသာနေတဲ့ဒီချမ်းသာလေးဒီတရားအရသာလေးပေါ်မှာကိုကသဘောချက်ကန့်ညိနေတာအဲ့လိုကန့်ညိနေပြီဆိုတော့ဒါနဲ့ပဲတရားလမ်းဆုံးပြီဆိုပြီးတော့ရှေ့ကိုတရားတွေမတွေ့တတ်တော့စောစောကပြောတဲ့အတိုင်းကိုကိုကျင့်တ်ပြီးတော့ကိုယ်တိုင်တရားတွေတွေ့နေပြီးတော့သူတစ်ပါးကိုဟောခြင်းပြောခြင်းနဲ့စိတ်တွေပေးခြင်းကန့်ခြင်းနဲ့စိတ်တွေလှူခြင်းတန်းခြင်းနဲ့စိတ်တွေဂျေဇူးတွေတင်းနေတဲ့စိတ်တွေဒါတွေနဲ့ပဲချိန်နေရတခါလေကုံသွားပြီးတော့အဲ့ဒီမှာရှေ့ကိုတရားတွေမတွေ့တတ်နိုင်ပဲဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီလောက်တရားအမှတ်တွေကောင်းနေတဲ့အခါကျတော့ပထမပိုင်းစပြီးတော့အာထုစသမာဓိထူထောင်စအတွေ့အသည့်နဲ့တူသေးရလားစပြီးအာထုစတော့ကိုရောစိတ်ရောမပင်မှန်းဘူးလားမဆင်းရဲဘူးလားသမာဓိရလို့လားမရသေးလို့လားအခုသမာဓိတွေလည်းရအားကောင်းပြီးတော့ဝိပဿနာဉာဏ်တွေဟာအဖြစ်ပြက်ကိုသိတဲ့ဉာဏ်မျိုးလည်းရောက်ရောအဲ့ဒီမှာဝိပဿနာဉာဏ်အားတွေကောင်းလို့သမာဓိတွေအားကောင်းတဲ့အခါကလည်းကြတော့ဖြစ်ပေါ်လာတဲ့ဝေဒနာတွေကိုလည်းပဲအညစ်အမြတ်ထားပြီးမရှုနိုင်ဘူးလားအဲ့ဒီမှာပီတိပတ္တိဒုက္ခဆိုတဲ့တရားရဲ့အရတာဒူးတွေကိုယ်တိုင်မတွေ့ရဘူးလားကိုယ်တိုင်တွေ့ရတဲ့အခါကျတော့ဟောတရားပေါ်မှာယုံကြည်မှုသရာတရားတွေအားသေးလားအားကောင်းသလားအားကောင်းလားတရားတွေကိုအားထုတ်ခြင်းနေတယ်တရားကိုလွတ်ကိုမလွတ်ချင်တော့ဘူးအဲ့ဒီမှာဒီဓမ္မယုံမှလည်းမှတ်နေတာအဆောင်ပြန်ရောက်တော့လည်းမှတ်နေတာရေချိုးတော့လည်းမှတ်နေတာအိယာဘုလဲတော့လည်းမှတ်နေတာဆုံးစားတော့လည်းမှတ်နေတာကဲအဲ့ဒီဥရိယဘယညာလောက်ရနေတဲ့ယောဂီပုဂ္ဂိုလ်တောင်မှရှုမှတ်မှုကိုမလွတ်ချင်တော့ဘူးဆိုရင်ကဲတမက်တဖို့ရပါတယ်ဆိုတော့သောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာတရားလွတ်လို့ရပါဦးမလားတချို့ဟာသောတပန်ဆိုပြီးသောတပန်ဖြစ်ပြီးတဲ့အိမ်ပြန်ရောက်အိမ်ကျတော့ဘုရားတောင်ဥမချဘုရားကြောတာလေးတောင်မနှဲတိုက်တော့နေရဘုရားပုဂ္ဂိုလ်တွေညင်နဲ့တရားတွေအာထုတ်ထားပြီးတော့အမြင်မတော်အောင်ငါဘုရားသွားပြီးတော့ဘုရားပန်းအောင်လေးတော့လဲဦးမှာပါဘုရားလေးကြောအောင်မှာပါဆိုပေါ့စိန်ပေါ့ဒါတရားမပြည့်စုံတာကြည့်ဒီမချမ်းသာဘူးချမ်းသာမရသေးဘူးသောတပန်လည်းမဖြစ်သေးဘူးဒီဝိပဿနာဉာဏ်လေးဥရိယဘုရားဉာဏ်လောက်နဲ့တောင်မှတရားအမှတ်တွေမြဲသလားမမြဲဘူးလားတတိတွေမမြဲဘူးလားအဲ့ဒီချမ်းသာကလည်းပဲတကယ်ကိုလောကမှာတော့ဖြင့်လောကီချမ်းသာအလုံးနဲ့ဘာမှနှိုင်းရှာလို့မရတော့အောင်ဒီတရားရဲ့ဥရိယဘယချမ်းသာဟာမချမ်းသာဘူးလားလူချမ်းသာတွေလည်းချမ်းသာတယ်နတ်ချမ်းသာတွေလည်းချမ်းသာတယ်ဘယ်ချမ်းသာနဲ့မှမတူအောင်ဒီတရားအရတာကိုချမ်းသာလေးကိုကိုယ်တိုင်မခံစားရဘူးလားအဲ့လောက်ခံစားရပြီဆိုရင်အဲ့ဒီယောဂီကိုဘုန်းကြီးကြောင်းကနေမောင်းထုတ်ပြန်သေးရလားတကယ်လို့အကြောင်းကိစ္စရှိလို့အိမ်ကိုပြန်သွားတယ်နောက်ရောရိတ်တာကိုပြန်ပြီးတော့မလာဘူးလားအဲ့ဒီပုဂ္ဂိုလ်ကတရားနဲ့ကင်းပြီးတော့မနေချင်တော့တရားကိုအဲ့ဒီလောက်ထိအောင်ကိုဆွဲဆွဲမြဲမြဲလှုပ်ချင်လာတာဒါတရားကိုယ်တိုင်တွေ့သွားလို့လားမတွေ့လို့လားကိုယ်တိုင်တွေ့သွားလို့ကိုယ်တိုင်တွေ့သွားတဲ့ပုဂ္ဂိုလ်ဟာဒီလိုတရားနဲ့ကိုလွတ်ပြီးမနေချင်တော့အချိန်ရလို့အားပြီဆိုရင်အိမ်မှာအလကားနေမယ်စားသွားမယ်ရိတ်တာဒါပဲတရားပဲအာထုတ်နေချင်တယ်ဒါဟာဝိပဿနာဉာဏ်လေးလောက်ပဲရှိသေးတယ်အရိယာမဉာဏ်နဲ့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်မတွေ့ရသေးဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကို9ရက်ပဲဖြစ်စီ10ရက်ပဲဖြစ်စီရက်နှစ်ပတ်တစ်လပဲဖြစ်စီအနည်းဆုံးအောက်ထက်ဒီဥရိယဘယညာလောက်တော့ဘုန်းကြီးကဖြစ်သွားစေခြင်း ਨੇ ဒီဥရိယဘယညာလောက်ဖြစ်သွားပြီဆိုရင်ဒီပုဂ္ဂိုလ်တရားမြဲပြီလားမမြဲဘူးလားမမြဲပါဘူးရိတာကိုမလာခဲနဲ့လို့မောင်းထုတ်လို့ရသေးရဲ့လားမရတော့ဘူးအဲ့ဒီလောက်ကိုတရားမြဲသွားအောက်ထက်အဲ့ဒီလောက်ညာမျိုးလေးလောက်ရသွားပြီဆိုရင်ရွှေမင်းဝရိတာလာရကြို့မနှက်ဘူးလားဘုန်းကြီးလည်းအပင်ပန်းခံပြီးတရားပြရကြို့မနှက်ဘူးလားအဲ့ဒီပီတိလေးနဲ့ဒီဓမ္မပီတိလေးနဲ့ဓမ္မအရသာလေးနဲ့တရားအရသာလေးနဲ့ဘုန်းကြီးတို့ယောဂီများကိုချမ်းချမ်းသာသာလေးတရားလေးရှုမှတ်နေစေချင်ပါတယ်ပြင်းပြပန်းပန်းကြီးနဲ့စောစောကပြောတယ်ဟိုးပေါ့ဖို့တကကြီးလို့ဓမ္မယုံမြင်နိုင်ခင်နဲ့မပေါ့ချင်နဲ့ တုံခေါက်တန်ကြတိုင်းမငိုခြင်းနဲ့အဲဒီမှာစိတ်ထဲမှာဝမ်းမြောက်ဝမ်းသာနဲ့တရားအားထုတ်နေရတာကိုပဲချမ်းသာပြီးတော့မဖြုတ်ချင်တော့ဒီတရားရဲ့အရာသာလေးလောက်ခံစားရမယ်ဆိုရင်ရိတ်တာရွှင်မင်းဝန်လာပြီးတော့တရားအားထုတ်ရကြို့မနှက်ဘူးလားဗျာဒါကြောင့်ဓမ္မပိတိံဒုက္ခံသေတိဝိပဿနာဒေနစေတတံအရိယပဝေရီတေဓမ္မေသရရမတိပန္တိတောဓမ္မပိတိံတရားနှင့်ဆက်ရှင်သောနှင့်သိဝမ်းမြောက်မှုပိတိကိုရသောသူသည်ဒီဥရိယဘယဉ္ဇဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့ပိတိကိုပြောနေတာနော်ဓမ္မပိတိံတရားနှင့်ဆက်ရှင်သောနှင့်သိဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခံတေတိချမ်းချမ်းသာသာဣစ္ဆယပါပေ၏ဒုက္ခံတေတိသွားရမှလေချမ်းချမ်းသာသာရက်ရမှလေချမ်းချမ်းသာသာထိုင်ရဣရမှလေချမ်းချမ်းသာသာရံပထာလေးလီမြညီရွှင်ပြုံးတည်င်းသုံးနေထိုင်နိုင်ပါ၏ဒီဥရိယဘုရားဉာဏ်ကိုရလို့ဒီတရားအရသာလေးကိုကိုယ်တိုင်ခံစားရပြီဆိုရင်နဲ့ထိုင်နေတဲ့နေရာမှာလေးပဲဘဏဘလောက်ကြာကြာထိုင်ရထိုင်ရချမ်းချမ်းသာသာထိုင်ပြီးတော့အာမထုတ်နိုင်ဘူးလားရက်ပြီးတော့အာထုတ်တဲ့ခံမလေးပဲရက်တဲ့ဣရိယာဘုလေးနဲ့ချမ်းချမ်းသာသာအာထုတ်နိုင်မယ်ဈဉ္ညာလျှောက်ပြီးတော့ရှုမပွားများအထုံးပဲဆိုရင်လည်းပဲဘလောက်အချိန်နေကြကြဈဉ္ညာလျှောက်ပြီးတော့ချမ်းချမ်းသာသာရှုမပွားများအထုံးနိုင်ပါလိမ့်မယ်လျောင်းဆက်ပြီးတော့ရှုမပွားများအထုံးပဲဆိုရင်လည်းပဲအဲ့ဒီမှာချမ်းချမ်းသာသာရှုမအထုံးနိုင်မယ်ဒီဉဏ်လေးမှမရသေးရင်ထိုင်ရင်လည်းပင်ပင်ပန်းပန်းဆင်းဆင်းရဲရဲပဲရပ်ပြီးတော့ရှုမရင်လည်းပင်ပင်ပန်းပန်းဆင်းဆင်းရဲရဲပဲဈဉ္ညာလျှောက်ပြီးတော့ရှုမရင်လည်းပဲပင်ပင်ပန်းပန်းဆင်းဆင်းရဲရဲရှုမရမယ်ဒါကြောင့်ဒီဥရိယပြဉ္ဉံလေးလောက်ရမယ်ဆိုပါရင်ဣရိယဘု၄ပါးလုံးချမ်းချမ်းသာသာမရှိနိုင်ဘူးလားဒုက္ခံတေတိချမ်းချမ်းသာသာအိစေယပါပေ၏ဒုက္ခံတေတိသွားရမှလည်းချမ်းချမ်းသာသာရက်ရမှလည်းချမ်းချမ်းသာသာထိုင်ရအိရာမှလည်းချမ်းချမ်းသာသာရပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါပေ၏ပန္တိတော်ပန္တိတော်ဝါကြောင်းကျိုးသည့်မြင်ပညာရှင်သည်သာလျင်ပန္တိတော်ပန္တိတော်ဝါအမြဲမပြတ်တလဇခါကယခုလိုရှုမှတ်နိုင်ပါသည်ဝိပဿနာပညာရှင်သည်သာလျင်အရိယပဝေရီတေဖျားစားရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောင်းချူတာဟောကြားတော်မူအပ်ပါပြီသောဓမ္မေမေညာဤအပေါင်းအပေါ်ဗောဓိပက္ခိယတရားတော်၌ယခုဘုန်းကြီးတို့အာထုတ်နေတာဗောဓိပက္ခိယတရားတွေပါတရားတွေလဲဓမ္မေမေညာဤအပေါင်းအပေါ်ဗောဓိပက္ခိယတရားတော်၌ဝိပဿနေနာကိလေမြူမေညေခြေတို့မှာကင်းဝေးမတင်ကြည်လင်တန်ရှင်းတော်စေတသာအမြဲမပြတလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့်တရားနေရောညံ့မှာပေကာမဆိုင်အချိန်တိုင်း၌ရမတိမှု့လျောပျော်ပိုင်းနှစ်ချိန်အာရာသဘောကြပိုင်ပိုင်နေထိုင်နိုင်လေကုန်တော်တည်းအိမ်မှာရောက်ပြီးတရားသင်ညာ